မြန်မာနိုင်ငံနယ်စပ်ဒေသအခြေစိုက်လှုပ်ရှားနေတဲ့ online ငွေလိမ်ခိုင်းတွေကိုနှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထိုင်းနိုင်ငံကိုတရုတ်ဒုဝန်ကြီးဒီကနေ့ရောက်ရှိလာပါတယ်။ကြားဖြန်လို့လူသိများတဲ့ငွေလိမ်ခိုင်းတွေလက်မှာခိုင်းစေခံထားရတဲ့တရုတ်နိုင်ငံသားတွေကိုအများပြည်သူလုံခြုံရေးဆိုင်ရာဒုဝန်ကြီးကပြန်ပြီးတော့လက်ခံလိမ့်မယ်လို့ခန့်မှန်းရကြောင်းထိုင်းနိုင်ငံသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီကနေ့အစောပိုင်းမှာရောက်လာပြီးတော့မဲဆောက်ကိုခီးဆက်ခဲ့တာလို့လည်းနှိစက်သူတွေကိုကပြီးထိုင်းနိုင်ငံတို့ဘန်ကောက်ပို့စ်မှာဖော်ပြထားပါတယ်။အဖွဲ့ဝင်26ပါတဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့တရုတ်ဒုဝန်ကြီးရဲ့ဒုတိယအကြိမ်ခီးစဉ်ကိုလျှို့ဝှက်ထားပေမဲ့ဒီသတင်းပတ်အစောပိုင်းထိထိုင်းနယ်စပ်မြို့မဲဆောက်မှာရှိနေလိမ့်မယ်လို့ခန့်မှန်းရပြီးမြန်မာနိုင်ငံမြရီမြို့ကိုလည်းတွားရောက်ဖွယ်ရှိတယ်လို့ပြောဆိုနေကြပါတယ်ရှင်။